မြန်မာနိုင်ငံတဝန်းအခြေခံပညာအကြောင်းတွေကိုဒီသတင်းပတ်တည်းမှာပဲပြန်ဖွင့်လိုက်ပေမဲ့လက်နက်ကင်ပဋိပက္ခတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာတော့ကျောင်းတော်တော်များများပြန်မဖွင့်နိုင်သေးတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထုံးပါ။ COVID-19 ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ချိန်ထဲတလကျော်နောက်ကျပြီးမှအင်္ဂါနေ့ကပဲအထက်တန်းကျောင်းတွေကိုပြန်ဖွင့်ခဲ့ပေမဲ့အထက်တန်းကျောင်းပေါင်း440လောက်ရှိတဲ့ရခိုင်ပြည်နယ်မှာတော့ကျန်းမာရေးသတ်မှတ်ခြင်းနဲ့ကိုက်ညီတဲ့ကျောင်း50ကျော်ကိုပဲပြန်ဖွင့်နိုင်သေးတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဆရာနဲ့ကြောင်းသားမရှိတာရောလုံခြုံရေးစိတ်မချရတာတွေကြောင့်ပါပိတ်ထားရတဲ့ကျောင်းက11ကျောင်းရှိတယ်လို့လည်းရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းက VOE ကိုပြောပါရယ
်ပိတ်ထားရတာ11ကျောင်းပဲကျန်တဲ့ကျောင်းတွေအကုန်ဖွင့်တယ်ဘာဖြစ်ဆိုဆရာဆရာမတွေဝန်ထမ်းတွေကဒီကျောင်းတွေကိုရောက်နေကြတယ်ကလေးတွေသာသင်ဖို့အတွက်သူတို့ကျန်းမာရေးဌာနနဲ့ဒါဒီ COVID နဲ့ကာကွယ်တက်စီမှုဆိုတဲ့ဒီမှာစီစဲရတဲ့အချက်တွေနဲ့တော့မကိုက်ညီသေးတဲ့အတွက်ကြောင့်အကိုက်ညီအောင်ဆောင်ရွက်နေကြတယ်ဒါပေမဲ့ကိုက်ညီလို့ကဲဆရာသာသင်လို့ရပြီဆိုလို့သာသာသင်နေတဲ့ကျောင်းက50ကျောင်းရှိတယ
်။ရခိုင်ပြည်နယ်ကကျောင်းတချို့မှာဆေးဖြန့်မှုဆေးတွေမရောက်သေးတာ။အိမ်သာအမိုက်ပုံးတွေကကျန်းမာရေးသတ်မှတ်ချက်တွေနဲ့မကိုက်ညီတာ။လက်ဆေးစရာနေရာတွေစီစဉ်နေတာတွေမပြည့်ပြတ်သေးတာတွေကြောင့်ကြမ်းကြာမှုတွေရှိနေတယ်လို့လည်းပြောပါရတယ်။လက်နက်ကင်တိုက်ပွဲတွေကြောင့်တိုင်းနဲ့ချီတဲ့ဒေသခံတွေရှောင်တိန်နေရချိန်မှာကျောင်းသားတွေပညာရေးထိခိုက်နေရတဲ့အခြေအနေကိုဖြေရှင်းဖို့အရေးတကြီးလိုအပ်နေတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတုံ့ပြန်ပါရ။
အစိုးရရဲ့ကင်တွယ်မှုဒီကျောင်းသူကျောင်းသားတဲ့အပေါ်မှာပညာရေးအပေါ်မှာအထူးသဖြင့်ဒီစေဘေးဆောင်ကလေးငယ်များရဲ့ပညာရေးကိုပံ့ပိုးမှုလုပ်တဲ့အခါမှာအားနည်းနေစေဖြစ်ပါတယ်ဒီလိုအခြေအနေနဲ့တော့သွားမယ်ဆိုလို့ရှိရင်ဒီတိုက်ပွဲဆောင်စခန်းတွေကကလေးမတ်ရဲ့ပညာရေးအခွင့်အလမ်းဟာဒီတစ်နှစ်နှစ်နှစ်မှနေပြီးတော့ဆုံးရှုံးသွားနိုင်ရှိရှိပါတယ်အစိုးရကယူမဆိုင်တဲ့အတွက်ကြောင့်မို့သူတို့ပညာရေးကိုဆက်ပြီးတော့စိတ်မဝင်စားတဲ့အထိဒီ drop out ရာခိုင်နှုန်းတွေအများကြီးများလာနိုင်တယ်ဟိုတိုက်ပွဲဆောင်စခန်းမှာနေရတဲ့အကျောင်းသူကျောင်းသားတွေကို remedy ပေါ့နော်ဒီပညာရေးနဲ့ပတ်သက်ပြီးတော့ရှေ့ဆက်ဖို့အခွင့်အလမ်းကိုဖန်တီးပေးရမှာဖြစ်တယ်လို့သူတို့ပညာတင်ဖို့အခွင့်အလမ်းကိုလည်းအစိုးရကတခြားသောကျောင်းတွေမှာမတူနိုင်တဲ့မူဝါဒမတူနိုင်တဲ့ဒီလုံထုံးလုံးနည်းတွေနဲ့တွားမှာဖြစ်ပါတယ်
ဥရောပသမဂ္ဂ EU ကတော့မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအတွက် Euro 38.6 မီလီယံကိုဇူလိုင်လ21ရက်နေ့ကပေးအပ်ခဲ့ပါတယ်။ COVID ကာလကျောင်းတွေပြန်ဖွင့်နိုင်မှုအစီအစဉ်နဲ့ရခိုင်ပြည်နယ်မှာပညာရေးလလန်းမီရရှိရေးတို့အတွက်အစိုးရနဲ့ဥရောပသမဂ္ဂတို့တွဲဆောင်ဆွေးနွေးမှုအပြီးမှာဒီထောက်ပံ့ငွေကိုပေးခဲ့တာဖြစ်ပါတယ်။ဒီထောက်ပံ့မှုဟာမြန်မာနိုင်ငံမှာအရေးအသွေးပြည့်မီတဲ့ပညာရေးကိုအလုံးလလန်းမီသင်ယူနိုင်စေဖို့အတွက်ဥရောပသမဂ္ဂကထောက်ပံ့ပေးမဲ့စုစုပေါင်းယူရို221မီလီယံတဲကတတိယအရေးထောက်ပံ့မှုဖြစ်ပါရဲ့ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။